DNA တအောင်ဖလောင်လက်နက်ကအဖွဲ့ကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနမ်မော်ဖွန်ကိုဒီကနေ့မှပြန်ပြီးလွှတ်ပေးလိုက်ပြီလို့ DNA ဘက်ကပြောပါတယ်UWSC ဝါတပ်ဖွဲ့ဦးဆောင်တဲ့ SBNCC လို့ခေါ်တဲ့ပြည်အောင်စုနိုင်ငံရေးဆွေးနွေးညီနိုင်မှုကော်မတီကနေပြီးတော့အကြောင်းဝင်ညှိနှိုင်းပေးချက်အရအခုလိုလွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။လွတ်မြောက်လာတဲ့နမ်မော်ဝမ်ကိုမိသားစုဝင်တွေကနေပြီးတော့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်မှာတွားပြီးတော့ကြိုးဆိုနေတယ်လို့လည်းနိုင်ငံမျိုးလူနဲ့ကိုရဲဖက်ကပြောပါတယ်။ထိုင်းပြည်ဆိုင်ရာဒီမြန်မာ့တင်တော့နိုင်ငံကတတိပေးဖို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တမ်းပလောင်လက်နက်ကန်ထွက် DNA လေးကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနမ်မူဟွန်ကိုဒီကနေ့မနက်မှာပြန်လည်လွှတ်ပေးခဲ့ပြီလို့ DNA လေးပြန်ကြားရေးရာရှိပုံမှုတိုင်းကျော်ကပြောပါတယ
်ဒီမနက်လွှတ်တာဖြစ်တယ်မနေ့ကသူတို့စီမီယာစီမီအာရပါပဲဒီမနက်တော့ဒီလိုစီဒီနေ့ဆန္ဒခွင့်နဲ့ဒီစီမီမိသားစုစီမီစာစီဆက်လက်အနားပြီ
းနောက်ဆုံးမျိုးကဖမ်းဆီးခေါ်သွားတာခံစားရတဲ့နမ်မူဟွန်ကို DNA လေးဖွဲ့ရဲ့စီရင်တွေရဒီလကမ်းမှာပဲအောင်လံ၃လစီရင်ချက်ချမှတ်ခဲ့ပါတယ်အခုလိုပြန်လှုပ်ပေးလိုက်တာနဲ့ပတ်သက်လို့ TNL လေးပြန်ကြားရေးရရှိပုံမှုတိုင်းကျော်ကအခုလိုဆက်ပြောပါရစ
ေ။ SCCC ကနေကြားနေကွာဒီနိုင်စီလို့ပါတော့နော်ဒီ SCCC နဲ့ကျွန်တော်မမေ့ကြားမှာဒီကိစ္စတွေလက်ပါတယ်။တာဝန်ယူနေဒီရှမ်းမေ့ကြားပေါ့နော်ဒီရရှိကျွန်တော်ကဒီ CG ကတည်းကရှိရှိမှတ်တော့ကြံလို့ပြင်ချင်ပါတယ်။
ဒီ US ဝါသဖွဲ့ဥဆောင်တဲ့ SCCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဂျာဝင်ညှိနှိုင်းပေးခဲ့တာပါ။ကံလေလွံ့မြောက်လာတဲ့နမ်မူဟုံကိုမိသားစုဝင်တွေကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝန်ထမ်းဌာနချုပ်မှာတွားရောက်ကြေဆွနေတယ်လို့နိုင်ငံမျိုးလူငယ်ကွန်ရက်ဖွဲ့ကစိုင်းသိန်းချီကပြောပါတယ်
ဒီမိသားစုဝင်ကိုဒီနေ့စောက်ကြတယ်ဒီနေ့မှာဟိုင်းကိုအရောက်သွားမယ်လို့ကြားတယ်ပဟိုင်းကနေတချင်းမိသားစုတွေကအော်သူတို့စီရင်တချင်းကအပြင်းနေပါနော်လက်ချင်ကြရင်လည်းသူတို့အခါနာလေးနဲ့ဒီနမဟုံကိုပြင်လာတဲ့အရှင်ရင်ပွဲလေးလုပ်မယ်လို့ကြားတယ
်နမဟုံကို TNL ဖွဲ့ကဩဂုတ်လ18ရက်နေ့ကနတ်ဆန်းမြို့ပေါ်မှာဖမ်းဆီးခဲ့တာဖြစ်ပြီး TNL ဖွဲ့အောက်ခွန်ဝန်တန်းတို့ထိခိုက်ဒိဆုံးခဲ့ရတဲ့ကိစ္စမှာမြန်မာစစ်တပ်ကိုသတင်းပေးခဲ့တယ်လို့တန်လျာနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်နမဟုံကိုပြန်လွှတ်ပေးဖို့အတွက်နတ်ဆန်းမြို့ဒေသခံတွေထောင်လက်ရှိဆန္ဒပြခဲ့ကြသလိုအမျိုးသားပြည်နယ်တင်းမြန်ကြီးနဲ့ငင်းရည်ယူပူဒနာ NPC နိုင်ငံရေးကျင်းသားများ၊ကုညီဆောက်ရှောက်ရေးတင် AABB နဲ့ရှမ်းနိုင်ငံရေးပါတီစတဲ့ဖွဲ့စည်းတွေကလည်းညင်ညာချက်ထုတ်ပြန်ကောင်းဆိုမှုတွေရှိခဲ့ပါတယ်။နောက်မဟုတ်ဖမ်းဆီးခံရတာဟာရှမ်းပြည်နယ်အတွင်းပြည်တွင်းစစ်ကြောင်းအမျိုးသမီးတွေအတွက်ဘဝလုံခြုံမှုအားနည်းနေတာကိုသက်သေပြနေတယ်လို့ရှမ်းပြည်နယ်တိုင်းရင်းသူမျိုးသမီးများလူခုရေလှုပ်ရှားနေတဲ့အဖွဲ့ကျော်ရွှေစုခုရှိသူနန်းထင်းကပြောပါတယ်
။ဒီမှာကမြန်မာနိုင်ငံထဲမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဘဝလုံခြုံမှုပေါ့နော်။အဲဒါကိုကျွန်မတို့တအားစိုးရိမ်ရပါတယ်လို့ဒါကခေါ်သွားချင်တိုင်းနဲ့ခေါ်သွားလို့ရတယ်လို့ရှိတယ်လို့လုံးလို့ရတယ်ဆိုရတယ်ရရှိနေတော့တရားဥပဒေစိုးမုံမှုပေါ်မှာလည်းမတည်ရတော့နော်။ဒီတဲ့ဆက်ကပြည်သူတွေအတက်ညရာချင်းတော့အမျိုးသမီးနဲ့ကလေးတွေပို့ပြီးတော့မှသိခိုင်းနေတာဆိုရတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSS နဲ့တမ်းပလောင်တပ်ဖွဲ့တို့နှစ်ဖက်စီယူပတိပခဖြစ်ပွားနေတဲ့ဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှမ်းပလောင်ကြီးဝသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတယ်လို့အပြန်အလှန်ဆွတ်ဆွဲချက်တွေကလည်းမကြာခဏဆိုသလိုသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ